အစိုးရကျင်းသဘောတူညီမှုနဲ့ထိုင်းဘက်ကိုအလုတ်သွားလုပ်တဲ့မြန်မာလုံသားတွေရဲ့မရေမရာဖြစ်နေတဲ့အလုတ်အခြေအနေအကြောင်းကိုသတိတင်ပြပေးကြပါမယ်။မြန်မာနိုင်ငံဘက်ကလည်းအစိုးရကျင်းသဘောတူညီမှုနဲ့တရားဝင်ဆီလွတ်လိုက်တဲ့မြန်မာ MOU
လုတ်သားတွေဟာထိုင်းကိုရောက်တဲ့အခါမှာအလုတ်ကိုင်မရဘဲနဲ့ရတတပံပေါင်များစွာစောင့်ဆိုင်နေရတယ်လို့ထိုင်းရောက်မြန်မာအလုတ်သမားရဲ့ဖြည့်ရှင်းပေးနေသူတွေကပြောပါတယ်။တရင်ပြဖို့ထားတာကိုအခြေခံပြီးတော့
ကိုဝင်းခံမောင်ကပြောပြပေးပါမယ်ရှင်။မသေးချာမြေရတဲ့အလုတ်ခန့်စာရုပ်တွေကိုဟန်ပြချုပ်ဆိုထားတဲ့အလုတ်ခန့်စာတွေနဲ့ဆေလွတ်ပြီးထိုင်းရောက်မှနှိစရာအလုတ်တွေစီချိတ်ဆက်ပို့ဆောင်နေကြအောင်အလုတ်မရသေးတဲ့ MOU လုတ်သားတို့ကပြောရေးကိုပြောပါတယ်။အမုန်ကရာဒီတစ်ထင်းနဲ့အလုတ်သမားနဲ့တို့ကစာချုပ်ထုတ်အောင်အမေတို့ကအဲ့ဒီတစ်ထင်းနဲ့အလုတ်သမားစာချုပ်ထုတ်တာမဟုတ်ဘူး။ဘယ
ို့ထက်ပြီးတဲ့အလုပ်ဒီအဟာကြပါတဲ့အတွက်လို့ဒီနိုင်ပေါ့အာဒီတော့မြန်မာဒုက္ခရတာဒီအဲ့လိုလူတွေဒုက္ခရော
နှစ်နိုင်ငံတရားဝင်အလုပ်သမားစီလို့တဲ့ MOU ကိစ္စမှာဖက်ဖက်ကစီစဉ်မှုအားနေတာကြောင့်တရားမဝင် MOU ပုံစံဖြစ်လာကြောင်းအလုပ်သမားရေးအဖွဲ့တွေကဝေဖန်ကြပါတယ်။အလုပ်သမားစာချုပ်ကိုဟန်ပြတာချုပ်ဆိုပြီးမြန်မာဘက်ကအေဂျင်စီတွေကအလျင်စလို့စီလွတ်မှုတွေကြောင့်ထိုင်းဘက်မှာတောင်းတင်နေတဲ့ MOU လုပ်သမားထောင်ချီရှိနေတာပါ။လက်ရှိမှာထိုင်းမြန်မာနှစ်နိုင်ငံ MOU ဈေးကွက်ပြတ်နေကြောင်းပြောပါတယ်။ဟန်ပြစာချုပ်ချုပ်ဆိုပြီးထိုင်းဘက်ရောက်မှအလုပ်သမားတွေကအဆင်ပြေတဲ့အလုပ်ကိုဝင်ရောက်လုပ်ကိုင်နေရတာပါ။တစ်ဖက်မှာအလုံးမတည်တာပဲလုံသမားတွေကိုရသလောက်စေလွတ်နေတာကြောင့်တချို့ MOU လုပ်သားတွေဟာထားရောက်တဲ့အခါမှာနှီးကြရအဆောင်ခန်းတွေမှာစူဝေးခံထားတာကြောင့်ရခိုင်လုံသမားများအဖွဲ့ရဲ့ဒါရိုက်တာကိုအောင်အောင်က Fury ကိုပြောပါတယ်အဲ့ဒီအခါမှာလုံသမားတွေကထားရောက်မြန်မာအဖွဲ့တွေကိုချင်းကပ်ပြီးနီလန်ပေါင်းစုံနဲ့ဖြည့်ရှင်းနေရကြောင်းသူကဆိုပါတယ
်ဆိုလိုတဲ့ကနောက်ဆုံးမှနင်းလာတာကဒီလုံသမားတွေနောက်ဆုံးနင်းလာတာကိုတွေ့ရတယ်မြန်မာနိုင်ငံအထက်နေအောင်ကိုလာတယ်လုတ်ကခေါင်းတွေမချပြေဘူးဆန်တီကနေရာတွေမှာဆောင်ထားတယ်အဲ့ဒီလုတ်မော်တွေကအဲ့ဒီစာအုပ်ကိုသူရေးစီစဉ်မှုအောက်မှာမသွားပေးနဲ့နောက်တစ်နေရာကိုသွားလိုက်ပြီဆိုတာနဲ့သူလာတဲ့အမူကြီးနဲ့လာတဲ့စာချုပ်ကတည်းကကိုလုံးပြည့်စည်သွားပြီးတော့စာအုပ်ကပါစာကိုလုံးပြည့်စည်သွားပြီးတော့သူဟာတရားမဝင်တဲ့လုတ်မော်တွေကြံထုတ်ကြတယ်အများကြီးအဲ့ဒီမှာတော့လုတ်မော်တွေမှာလည်းတော့ပြင်းပြင်းစင်စင်လိုချင်တဲ့အကျင့်ကိုလေသူရွေးချယ်သူတို့အကျင့်စီကလေးပြင်းပြင်းစင်စင်ပူလည်းနဲ့လုတ်ကခေါင်းကိုပြင်းပြင်းစင်စင်မလုပ်ဆောင်တာလေးပါတာလို့ဒီကတော့အခုတို့မှလိုအပ်တာပေါ့
ဒီလိုပြဿနာတွေကြုံတွေ့နေရတဲ့မြန်မာလူသားတွေကထောင်ချီရှိကြောင်းကိုအောင်ကပြောပါတယ်။ထိုင်းကိုမြန်မြန်ပို့ပေးပြီးအေဂျင်စီကိုရွေးချယ်တဲ့အလုပ်သမားတွေရောစနစ်တကျမပို့ပဲအလျင်စလိုပို့ဆောင်တဲ့အေဂျင်စီတွေရောနှစ်ဖက်လုံးမှာလိုအပ်ချက်တွေရှိကြောင်းသူကပြောပါတယ်။ထိုင်းမြန်မာတရားဝင်လုပ်သားစေလွတ်တာတွေကိုပြန်ပြီးစတင်တဲ့2022မေလ10ရက်ကစပြီးထိုင်းကို MOU နဲ့သွားတဲ့မြန်မာနိုင်ငံသားကတသိန်းလောက်ရှိပါတယ်။တရားဝင်သွားတဲ့ဥယျာဉ်ကလည်းများပြားနေတာကြောင့်လက်ရှိမှာတုတ်သားလိုအပ်ချက်နေလာပြီးမြန်မာတွေအနေနဲ့အလုပ်ရဖို့လဲခက်ခဲလာတာဖြစ်ပါတယ်ခင်ဗျာ